COVID-19 ရောဂါကိုထိထိရောက်ရောက်ကာကွယ်တားဆီးနိုင်မဲ့ကာကွယ်ဆေးနောက်တစ်မျိုးမကြာခင်မှာထွက်ပေါ်လာဖို့ရှိနေပါတယ်။ဗိုလ်ထုနေကထုတ်ပြန်လိုက်တဲ့ New England ဆေးပညာဂျာနယ်ထဲမှာတော့ Johnson & Johnson ကုမ္ပဏီကစမ်းသပ်ထုတ်လုပ်တဲ့ကာကွယ်ဆေးဟာကနဦးစောပိုင်းအစ်စ်နေမှာဆေးနဝန်ထမ်းအဖြစ်ပါဝင်စမ်းသပ်ခဲ့ကြတဲ့လူငယ်တွေမှာရောလူကြီးတွေမှာပါပြင်းထန်တဲ့ကိုယ်ခံဆွမ်းအားတွေဖြစ်ပေါ်စေတာကိုတွေ့ရှိရတယ်လို့ဖော်ပြထားပါတယ်။ Johnson & Johnson ကအခုစမ်းသပ်ထုတ်လုပ်နေတဲ့ကာကွယ်ဆေးဟာ Pfizer BioNTech နဲ့မော်ဒါနာတို့ကထုတ်လုပ်နေတဲ့ကာကွယ်ဆေးတွေလို့မဟုတ်ပဲတစ်ချိန်ပဲထိုးရမှာဖြစ်ပြီးတော့လွယ်လွယ်ကူကူတည်ယူပို့ဆောင်နိုင်တယ်လို့အချိန်တော်ကြာလဲရေခဲစရာထဲမှာထားနိုင်တာဖြစ်ပါတယ်။ဒီကာကွယ်ဆေးကိုအခုခါမှာစေနာဝန်ထမ်း4000ကျွဲနဲ့နောက်ဆုံးအဆင့်စမ်းသပ်မှုတွေလှုပ်ဆောင်နေပြီးတော့ Johnson & Johnson ကုမ္ပဏီကတော့ရှေ့လလောက်မှာအမေရိကန်အစအစာနဲ့ဆေးဝါးကူကယ်ရေးဌာန FDA ကနေအရေးပေါ်အသုံးပြုခွင့်ရဖို့အတွက်လှုပ်ဆောင်နိုင်နိုင်မယ်လို့မျှော်လင့်နေပါတယ်။ဒီဆေးကိုတည်ပြုချက်ရပြီးတာနဲ့ကာကွယ်ဆေးတန်းတရာထိပေးနိုင်ဖို့အတွက်အမေရိကန်အစိုးရနဲ့ကုမ္ပဏီကြားမှာဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့စာချုပ်ချုပ်ဆိုထားပါတယ်ခင်ဗျာ။